ဖက်ဆက်ကုမ္ပဏီဖွဲ့ပြီးရွှေလီမြစ်ပေါ်မှာရေထင်းတမန်တစ်ခုတည်ဆောက်ရေးအတွက်မြန်မာနိုင်ငံကိုတရုတ်ပြည်ကအကူအညီပေးဖို့ရန်သဘောတူတဲ့အကြောင်းမြန်မာအလင်းသတင်းစာကရေးသားဖော်ပြပါတယ်။အဲ့ဒီရေထင်းတမန်ကိုရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့အနောက်တောင်ဘက်မှာတည်ဆောက်မှာဖြစ်ပြီးအများဆုံးမီကာဝတ်600လျှက်စစ်တပ်အကူထုတ်လုပ်ပေးမှာဖြစ်တဲ့အကြောင်းဒါပေမဲ့အမျိုးသားဓာတ်အားပေးကွန်ရက်ကဏီတစ်ဆင့်နှစ်စဉ်လျှက်စစ်တပ်အကီလိုဝတ်နာရီအားဖြင့်တန်း 4,000 အထိထုတ်လုပ်ပေးသွားမှာဖြစ်တဲ့အကြောင်းသတင်းစာကရေးသားပါတယ်။စနေနေ့ကမြို့တော်ဖြစ်တဲ့နေပြည်တော်မှာချုပ်ဆိုတဲ့သဘောတူညီချက်စာချုပ်ကိုမြန်မာဘက်ကရေးအားလျှက်စစ်အကောင့်ထယ်ဖော်ရေးဦးစီးဌာနကညွန်ချုပ်ဦးအောင်ကိုရွှေနဲ့တရုတ်ပြည်ဘက်ကယူနန်ပြည်နယ် United Power Development Company ဥက္ကဋ္ဌဟွမ်ကွာမင်းတို့လက်မှတ်ရေးထိုးခဲ့ကြခြင်းဖြစ်ပါတယ်။